2021ခုနှစ်ဧပြီလ5ရက်တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံကမြို့တော်ဝန်တွေနဲ့ဒေသနာအုပ်ချုပ်ရေးမှူး20ကျော်ဟာဆိုးမြို့တော်မှာရှိတဲ့မြန်မာတန်ရုံးရှိတဲ့မှာလာရောက်ဆန္ဒပြခဲ့တဲ့အကြောင်းမက်ခွညိုကပြောပြပေးပါမယ်
။ဘွန်းဆော့ကျင်းဆိုးရီဆိုဒေမုန်ဘူချန်ဂျန်ကြီး참석하셨습니다။ 이승노 ဆိုးရီ성북부청장님 참석하셨습니다
။
그리고미얀마민주주의인
재소ခုကြားခဲ့ကြရတာကတော့ဆိုးမြို့မှာရှိတဲ့မြန်မာတန်ရုံးရှိမှာတနအိကြလာရောက်စန္ဒပြကြတဲ့တောင်ကိုရီးယားမြို့တော်ဝင်နေတဲ့ဒေသန္တရအုပ်ချုပ်ရေးမှူး22ယောက်ကိုအခမ်းအနားမှုကတအူးချင်းမိတ်ဆက်ပေးနေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လူခွေရေးမြို့တော်တွေအဖြစ်တည်မှတ်ပြုထားတဲ့ဆိုးအင်ချွန်၊ဂွမ်ဂျူးနဲ့ပြည်နယ်တွေဆိုရင်ဂရောင်ဂီပြည်နယ်နဲ့ဂျော်လာဘူးပြည်နယ်တွေကမြို့တော်ဝင်တွေဒေသန္တရအုပ်ချုပ်ရေးမှူးတွေဖြစ်ကြပါတယ်။အခုလိုလက်ရှိအစိုးရအဖွဲ့တာဝန်ထမ်းဆောင်နေသူတွေအနေနဲ့မြန်မာတန်ရုံးရှိမှလာပြီးစန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီယုံရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းကအခုလိုရှင်းပြပါဗါ။
အဓိကသူတို့စန္ဒပြတာအကြောင်းရင်းကတော့လက်ရှိမြန်မာနိုင်ငံအတွင်းမှာဆေးဥစုကနေပြီးတော့မတရားတိုက်မိအာဏာကိုသိမ်းပိုက်ပြီးတော့ငြင်းငြင်းစွာနဲ့စန္ဒပြတာနေတဲ့ပြည်သူလူတွေကိုတနက်နေ့နဲ့ပြစ်တယ်၊မတရားရိုက်နှက်တယ်၊ဖမ်းဆီးချုပ်နှောင်တာတွေအဲ့ဒီကိစ္စတွေကိုကက်ကွက်တယ်၊ရတန်းရက်ဖို့အပါအဝင်မတရားဖန်ဆီးထားတဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေဖြစ်တဲ့ဒေါက်ဆန်းစုကြည်နိုင်ငံသမားကြီးဦးဝင်းမြင့်နဲ့နိုင်ငံရေးအရာဖန်ဆီးထားတဲ့သူတွေအကုန်လုံးကိုချင်းချင်းမရှိအမြဲဆုံးပြန်လှုပ်ပေးဖို့အပါအဝင်မြန်မာနိုင်ငံကဆက်နာရှင်လောက်ကနေပြီးတော့အမြဲဆုံးလွတ်မြောက်ပြီးတော့ဒီမိုစီလမ်းကြောင်းကိုရောက်ရှိသည့်အထိသူတို့အနေနဲ့မြန်မာပြည်သူများနဲ့အတူပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုပြတ်သားစွာနဲ့သူတို့ထုတ်ဖော်ပြတ်သားတဲ့ဆန္ဒပြသပွဲတစ်ခုပဲဖြစ်ပါတယ
်။မြန်မာပြည်သူတွေပြည်ချောင်းချစ်တဲ့ကလူတို့ကိုယ်တော်ကို지지합니다မြန်မာ민중들의자유와평화를위한항쟁은반드시승리
할ဒါကတော့မြို့တော်ဝင်တဲ့ဒေသန္တရအုပ်ချုပ်ရေးမှူးတဦးချင်းစီကမြန်မာနိုင်ငံနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုလာရောက်သတင်းယူကြတဲ့သတင်းတောက်တွေရှင်းမှာအလှည့်ကြပြောပြခဲ့ကြတာပ
ါသူအတိအကျတော့သတင်းစာရှင်းလင်းပွဲပုံစံမျိုးပေါ့လေသူတို့ရဲ့ရည်ကြည်ချက်သူတို့ကဘယ်လိုမြန်မာပြည်သူများနဲ့သူတို့ရဲ့သားတွေရည်ကြည်သွားမယ်အဲတော့နောက်တစ်ခုကရှင်းရှင်းပြောရမယ်ဆိုကိုရီးယားအစိုးရကိုယ်တော်အပြည့်အဝပါနေပြီမြန်မာနိုင်ငံအတွင်းမှာဆက်အနာသိမှုကတရားမဝင်ဆက်အနာသိမှုဖြစ်တယ်ဆိုတဲ့အကြောင်းရယ်အဲ့တော့မြန်မာနိုင်ငံကဆက်အနာသိမှုကထုတ်ငင်းပြီးတော့ဒီမိုစီလမ်းကြောင်းကိုရောက်တည်အထိသူတို့ကကိုရီးယားအစိုးရနဲ့အတူမြန်မာပြည်သူများနဲ့တူတူရဲသားတဲ့ရှိတယ်မြန်မာပြည်နိုင်ငံကဒီမိုစီလမ်းကြောင်းကိုပြန်ရောက်ရှိတည်အထိတိတိကျကျနဲ့ပြည့်ပြည့်စုံစုံဆောင်ရွက်သွားမယ်ဆိုတာကိုသူတို့ထုတ်ပြန်ကြညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ
တဆက်တည်းမှာပဲတနင်္လာနေ့ညနေပိုင်းကမြမအရေးဆောင်ရွက်ပေးနေတဲ့ကိုရီးယားအဖွဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယားကိုရီးယားမြန်မာပူးပေါင်းဖွဲ့စည်းထားတဲ့မြမဒီမိုကရေစီနက်ဝတ်အဖွဲ့နဲ့ကိုရီးယားနိုင်ငံအတွင်းမြမအရေးဆောင်ရွက်နေကြတဲ့ခေါင်းဆောင်တဦးပေါင်း3ဦးကိုကိုရီးယားအခြေစိုက်နိုင်ငံခြားသတင်းတောက်တွေကဖိတ်ကြားပြီးမြမနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲလည်းကျင်းပခဲ့ပါတယ
်မြမနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ကိုရီးယားနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုရီးယားဆူအာကနေပြီးကျွန်တော်တို့ကိုဘလို့အားပေးမှုတွေပြုလုပ်နေတယ်ကျွန်တော်တို့ကလည်းကိုရီးယားဆူအာကိုဘလို့ပြန်လည်ပြီးတော့တောင်းဆိုမှုတွေကိုပြုလုပ်စေချင်တယ်ဆိုရဟာတွေကိုအခြေတော်ပြင်သတင်းစာရှင်းလင်းပွဲကိုတနာယီတတိလောက်ကျွန်တော်တို့ပြုလုပ်ခဲ့ပါခင်ဗျာ
သတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့သတင်းဌာနတွေကတော့အားလုံးပေါင်း10ခုလောက်ရှိပြီးတရုတ်ဘက်ကလာတဲ့ Press TV, CAN, NTD, Sky News, ဂျပန်ကတိုကျိုသတင်းဌာနနဲ့ South China စတဲ့သတင်းဌာနတွေပါဝင်တဲ့အကြောင်းဦးရန်နိုင်ထွန်းကပြောပြပါရစေ။